ဒီနေ့ကရှိပိုင်ကအနောက်ဘန်ဂေါပြည်နယ်ကိုဗုဒ္ဓဟူးနေ့ကဝင်ရောက်တိုက်ခိုက်သွားတဲ့အင်အားပြင်းမုန်တိုင်းအမ်ဖန်ကြောင့်တိနံတွေနဲ့အခြေခံအဆောက်အအုံတွေပျက်စီးဆုံးရှုံးမှုတပေါင်းငွေအမေရိကန်ဒေါ်လာ17ဘီလီယံရှိတယ်လို့အနောက်ဘန်ဂေါပြည်နယ်အရာရှိတွေကပြောပါတယ်။အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ပနမတွက်ချက်မှုတွေအရအမေရိကန်ဒေါ်လာတန်130ဆုံးရှုံးတယ်လို့ခန့်မှန်းထားပေမဲ့ပိုများလာနိုင်တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ဆယ်စုနှစ်အတွင်းအင်အားအပြည့်အစုံဖြစ်တဲ့အမ်ဖန်ဆိုင်ကလုန်းမုန်တိုင်းကြောင့်အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေလူအနည်းဆုံး100ဦးသေဆုံးခဲ့ရမှာအများစုကအိမ်တွေပြုံးကျတာနဲ့ဓာတ်လိုက်ခံရတာတွေကြောင့်သေဆုံးခဲ့တာပါ။မုန်တိုင်းမလာခင်လူ3သန်းကျော်ကိုဘေးလွတ်ရာကိုရှုပြောင်းနိုင်ခဲ့တာကြောင့်လည်းအသေးအပြောက်များပြားနိုင်တာကိုရှောင်ရှားနိုင်ခဲ့ပါတယ်။စီနီနီမှာပဲကုလသမဂ္ဂအတွင်းဝန်ကြီးအန်တိုနီယိုဂူတာရက်စ်ကအမ်ဖန်မုန်တိုင်းကြောင့်ဆုံးရှုံးမှုတွေအတွက်စိတ်မကောင်းဖြစ်မိကြောင်းသဝန်လွာပြပုတ်ခဲ့ပြီးကုလသမဂ္ဂအနေနဲ့အကူအညီထောက်ပံ့ပေးဖို့အသိရှိကြောင်းပြောခဲ့တယ်လို့ကုလအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျာရစ်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။